ဒါကြောင့်ဘူမိဗေဒပြောရင်စိတ်မိဘယ်နှမျိုး၄မျိုးမှ၃မျိုးသည်မျိုးတူ၁မျိုးသည်တိကြအခုလဲဇာတိမျိုးရိုးအနေနဲ့ပြောမှာမျိုးရိုးဇာတိပေါ့ဟဲ့လားမျိုးရိုးမျိုးရိုးဇာတိအနေနဲ့ယူရင်မကောင်းတဲ့အကြောင်းစိတ်ကောင်းသောအကြောင်းစိတ်အကြောင်းဒီကြောင့်ဖြစ်လာမယ်အကျိုးစိတ်ဆိုတော့အဲ့ဒီစိတ်၃မျိုးဒီအမျိုးချင်းပုံစံဆင်လားမဆင်လားအကြောင်းစိတ်နဲ့အကျိုးစိတ်အခုဒါမျိုးရှိတယ်လို့စမ်းကျင်ပဲလဲရှိသေးတယ်အကြောင်းလဲမဟုတ်အကျိုးလဲမဟုတ်အကြောင်းကျိုးလွတ်တယ်ကရိယာစိတ်ဒါဆိုရင်ဒီဘက်တုန်းကကာမစိတ်ရူပစိတ်အရူပစိတ်လောကုတ္တရာစိတ်မှာဘယ်ဟာဒီကောင်းလဲလောကုတ္တရာကောင်းတယ်ဘယ်ဟာမြင့်မြတ်လဲဒီလိုပဲမျိုးရိုးဇာတိအလိုက်စိတ်တွေကိုဝေဖန်ရေးလဲစိတ်အမိဘယ်နှမျိုး၄မျိုးမှာကောင်းတဲ့ဟာဒီဘယ်စိတ်လဲသဘောပေါက်စေခြင်းလို့เนาะဒါကြောင့်ဒီအကုသိုလ်နဲ့ကုသိုလ်ကအကြောင်းဝိဘက်ကအကျိုးကရိယာဆိုတာကြောင်းကျိုးကလွတ်တော်စိတ်တနည်းဖရာယဟန္တာများ၌ဖြစ်တော်စိတ်ဖရာယဟန္တာဆိုတာအကြောင်းလုတ်သေးလားမကောင်းကြောင်းလဲကောင်းကြောင်းလဲမလုတဲ့အတွက်ကြောင့်နောက်တစ်ဖန်မှာအကျိုးဝိဘက်လည်းမလာတော့ဒီဘဝနောက်ဆုံးပဲဒါကြောင့်ကြောင်းကျိုးနှစ်ပါးကလွတ်တော်စိတ်တနည်းပြုလုကာမြသဘောစိတ်တနည်းဖရာယဟန္တာများ၌ဖြစ်တော်စိတ်ဒါဆိုကရိယာစိတ်ကို definition ယူလိုက်ပါကရိယာစိတ်ဆိုဒီမှာနံပါတ်1ကကြောင်းကျိုးနှစ်ပါးမှလွတ်တော်စိတ်စာမွေးမိကွန်းလာမှာမဟုတ်လို့ကြောင်းကျိုးနှစ်ပါးမှလွတ်တော်စိတ်ကိုဘာလို့သုံးလဲကရိယာနောက်အဓိပ္ပာယ်ပြုလုကာမြသဘောစိတ်နံပါတ်3ဖရာယဟန္တာများ၌ဖြစ်တော်စေရပါလားရှင်ဒါဆိုရင်ကရိယာစိတ်ရဲ့ definition လေးပြန်ပြောအောင်ကရိယာစိတ်ဆိုသည်မှာကြောင်းကျိုးနှစ်ပါးမှလွတ်တော်စေပြုလုကာမြသဘောစိတ်ဖရာယဟန္တာများ၌ဖြစ်တော်စိတ်ရသွားပြီเนาะဒါကျွန်တော်တို့အရင်တုန်းကကရိယာစိတ်ဆိုတင်လိုက်တုန်းကအကြောင်းကျိုးနှစ်ပါးလွတ်တယ်ဆိုတာမတင်ဘူးပြုလုကာများသဘောစိတ်ကဖရာယဟန္တာများမှာဖြစ်တော်စိတ်အခုအကြောင်းကျိုးနှစ်ပါးကလွတ်တယ်ဆိုတာမေကွန်တိုက်အရာဖတ်တင်တာနားလည်ပြီเนาะဒါဆိုရင်မျိုးရိုးကိုပါဠိလိုဇာတိမျိုးရိုးအပြားအဖြစ်ဖြစ်တဲ့စိတ်တွေကိုဝေဖန်တာကိုဇာတိဘေဒဇာတိဘေဒမြင်လိုက်ရင်စိတ်မိဘယ်နှမျိုးဘာတွေလဲအာကုသိုလ်စေကုသိုလ်စေဝိဘက်စေကရိယာအဲ့ဒီစိတ်၄မျိုးလေးကြော်ရေးလို့မရအောင်နော်ဒီဘက်တုန်းကလည်းဘူမိဘေဒဆိုရင်၄ခုပါပြီးရောဆိုပြီးရေးခြင်းတလို့ရေးလို့မရအောင်အစင်တိုင်းရေးရမှာအဲ့ဒါအလုတ်ကိုကျက်ရမယ်ဘာကြောင့်အစင်တိုင်းဖြစ်တယ်လဲဆိုလောကအနေနဲ့ပြောရင်မြတ်စွာဘုရားရဲ့ပြောတဲ့စကားပေါ့မြတ်စွာဘုရားစကားပြောရင်ပေါ့ကျမတို့လူတွေဆိုစကားပြောတယ်ပေါ့ဖခင်ကြတော့စကားပြောတယ်လို့မပြောဘူးတရားဟောတယ်ပြောမှာပေါ့ဒါဆိုမြတ်စွာဘုရားတို့ဒီတရားဟောတဲ့အခါမှာပြီးပြီဆိုလဲဘရောမှပြောအစင်နဲ့ဟောတဲ့စကားတရားဟောတာရှိတယ်အစင်လိုက်ဟောတာကိုပါဠိလိုဒေသနကမနီလို့တောက်ပြီဒေသနကမနီနဲ့ဟောသွားတာရှိတယ်ဖြစ်စဉ်အရာဟောသွားတာရှိတယ်ကျင့်စဉ်အရာဟောသွားတာရှိတယ်စကားပြောတိုင်းကျမတို့လူလေဗယံဗရာပြောချင်တဲ့နေရာပြောတာမဟုတ်ဘူးသူအစင်လေးတွေရှိအခုဒီမှာကာမဝစ္စရာစိတ်ရူပဝစ္စရာစိတ်အရူပဝစ္စရာစိတ်လောကုတ္တရာစိတ်ဆိုတာဟောစဉ်ဒေသနကမနဲ့ဟောသွားတာသိရမယ်ဒါကြောင့်ကြော်လိုက်လို့မရအောင်ဒါကြောင့်ကျမတို့ကကြည့်ရမှာဘူမိဗေဒဆိုရင်စိတ်မီ၄မျိုးဘာတွေလဲကာမဝစ္စရာစိတ်ရူပဝစ္စရာစိတ်အရူပဝစ္စရာစိတ်လောကုတ္တရာစိတ်၄မျိုးတော့ဖြစ်တယ်မေ့နေလို့အဲဘူမိဗေဒဆိုရင်သတိရပြီရူပဝစ္စရာစိတ်အဲသတိပြန်ရပြီကာမဝစ္စရာစိတ်လောကုတ္တရာစိတ်တမျိုးလို့တမျိုးလို့တယောက်တမျိုးကြံတော့တော့မှဟလာအရူပဝဒလို့သွားထည့်လို့တမှန်မှမရအောင်နော်ဒါကြောင့်ဘူမိဗေဒဆိုရင်ဟာဒီစိတ်မီ၄မျိုးသည်အစင်အတိုင်းလဲဖြစ်ရမယ်စလုံးပေါင်းလဲမှန်ရမယ်အရေးအတွက်လဲမှန်ရမယ်မှန်သုံးမှန်ဟုတ်ပြီနော်ဗာလဲအစင်အတိုင်းလဲမှန်ရမယ်သုံးပေါင်းလဲမှန်ရမယ်အရေးအတွက်လဲဇာတိဗေဒဆိုရင်အာကုသိုလ်စိတ်ကုသိုလ်စိတ်ဝိဘက်စိတ်ကရိယာအတိဘယ်ပြောကြစို့အာကုသိုလ်စိတ်ဆိုသည်မှာ အရင်တော့ငါစစွာဟုတ်တင်လိုက်တာမကောင်းသောစိတ်အပြည့်ရှိသောစိတ်အခုဥစားကြောင်းကျိုးလေးသွားခြင်းလို့မကောင်းသောအကြောင်းစိတ်ကုသိုလ်စိတ်ဆိုသည်မှာ
ကောင်းသောအကြောင်းစ
ိတ်ဝိပဿစိတ်ဆိုသည်မှာအကျိုးစိတ်ဘယ်လောက်ဆိုလုံလောက်ပြီအဲ့ဒီအကျိုးထဲမှာမကောင်းတာတွေရောကောင်းတာတွေရောပါမှာပေါ့ဟုတ်ပြီနော်ကရိယာစိတ်ဆိုသည်မှာကြောင်းကျိုးနှစ်ပါးမှလွတ်သောစိတ်ပြုလောက်ကာမြသဘောစိတ်ဖရာယဟန်တာများ၌ဖြစ်သောမမိပြီပေါ့နော်အဲ့ဒါစာမေးပွဲမှာအကုသိုလ်စိတ်ရဲ့အဓိပ္ပာယ်ကုသိုလ်စိတ်ရဲ့အဓိပ္ပာယ်လို့မမေးဘူးရှင်ဘလို့မေးမှလဲစာမွေးမေးခွန်းတိုက်ကဟဲ့လားမကောင်းသောအကြောင်းစိတ်တို့ကိုရေတွက်ပြပါဒီလိုမေးမှမကောင်းသောအကြောင်းစိတ်တို့ကိုရေတွက်ပြပါလို့ပြောရင်ကျမတို့ကဘာလို့သိနေရမလဲအကုသိုလ်ကိုမေးနေတယ်အကုသိုလ်စိတ်ဘယ်နဲ့ပါရေတွက်ပြပါလောဘမှုစိတ်ရှိပါဒေါသမှုစိတ်နဲ့မောမှုစိတ်ခက်လားခက်လားခက်လားမခက်ဘူးနော်အဲ့ဒီပုံစံမျိုးမေးမှာရပြီနော်ဒါဆိုရင်ကောင်းသောအကြောင်းစိတ်တို့ကိုပြောပြပါဆိုရင်ဘာကိုမေးတာအကျိုးစိတ်များအကျိုးစိတ်ဘယ်နဲ့ပါရှိသလဲဆိုတာဘာသူ့ကိုမေးတာကြောင်းကျိုးနှစ်ပါးမှလွတ်သောစိတ်တို့သည်အရေးတွက်ဘယ်လောက်ရှိသလဲဆိုရင်အဲ့ဒါကြောင့်ကျမတို့ကအဓိပ္ပာယ် definition လေးတွေချက်ထားရလိမ့်မယ်။ဟုတ်ပြီနော်။မြန်မာလိုမေးရင်ပါဠိသိရမယ်။ပါဠိကိုပြောရင်လည်းမြန်မာလိုရေးတတ်ရမယ်။ဒါဆိုရင်ကျမတို့စိတ်ရှိစက်နဲ့ကို120ပါးထဲမှာမကောင်းသောအကြောင်းစိတ်ပေါင်းဘယ်နှပါ? 12ပါ။ဟုတ်ပြီ။ကောင်းသောအကြောင်းစိတ်ပေါင်းဘယ်နှပါ?မှမသိဘူး။ဒီကနေ့တင်လိုက်ပြီးမှတ်ထား။ခုဒီမှာ12မဟုတ်ဘူးလား?တင်းနေကိုပြောင်းပြန်လှန်လိုက်နှစ်တည်းဟောအကျမတင်းနီးကျက်နီးတင်လိုက်တာဟုတ်လားတင်းနေကိုပြောင်းပြန်လှန်နှစ်တည်းဟုတ်လားဟုတ်ရဲ့လားဒါဒီကုသိုလ်စိတ်ဒီအကျင်းဘလောက်လဲ21အကျင်းရှိတယ်လို့အကျယ်ရှိတယ်သူဒီမကနန်းလားစုံကနန်းလားမကနန်းဆိုရင်နောက်ထပ်မလိုက်ပါ39ဒါဆိုရင်နည်းနည်းမြင့်မြင့်မှတ်ဓမ္မမိတ်ဆိုတာအစ်မြင့်လို့ body ပက္ခိယ39ပါအဲ့ဒါဆိုရမှတ်လို့ရလားဟောရတယ်ဟောအစ်မြင့်နာခဏန်း3ခွန်မှတ်လိုက်တော့အဲ့ဒါမှမရလဲဟုတ်လား3ခွန်ဆိုရင်တော့မှတ်တက်လားဟောမှတ်တက်တယ်ကိုကျွမ်းကျင်ရနဲ့မှတ်ပါเนาะကဲဒါဆိုရင်ကုသိုလ်စိတ်ဒီအကျေအကျေ30ဝိပဿနာစိတ်ဒီဟာဒီ39ထဲမှာတစ်ခုလျှော့လိုက်36ဆိုစုံကနန်းလားမကနန်းလားဟောဒါဆိုရင်ဝိပဿနာအကျေဒီ52စေတသိက်52ပါအတိုင်းနေဟုတ်လားမှတ်နည်းတွေသင်ရတာမမှတ်တတ်လည်းဒီတိုင်းပဲမှတ်တော့36 52ဟုတ်ပြီနော်အဲ့တော့မေးတစ်ခုခုပြည့်မှတ်မိအောင်ကရိယာစိတ်ပေါင်းသည်20ဟာဒီကုသိုလ်စိတ်ထဲကတစ်ခုလျှော့လိုက်တာပဲ20ကရိယာစိတ်မှာအကျဉ်းလည်းမရှိဘူးအကျယ်လည်းမရှိဘူးအကုသိုလ်စိတ်မှာလည်းအကျဉ်းလည်းမရှိဘူးအကျယ်လည်းမရှိဘူးဒါပဲအကုသိုလ်စိတ်ပေါင်း12ပါးကရိယာစိတ်ပေါင်း20ပါးအဲ့ဒီနှစ်ခုသည်အကျဉ်းလည်းမရှိဘူးအကျယ်လည်းကြံနဲ့ကုနဲ့ဝိကတော့အကျဉ်းကျယ်ရှိမယ်ကုသိုလ်စိတ်သည်အကျဉ်း20ပါးအကျယ်9ပါးဝိပဿစိတ်အကျဉ်းဝိပဿစိတ်အကျယ်52ပါးအဲ့ဒါသိရမယ်ဟုတ်ပြီနော်ကဲဒါဆိုရင်အကုသိုလ်စိတ်12ပါးဆိုတာဘာ၄လေလောဘမှုစိတ်ရှိပါဒေါသမှုစိတ်နဲ့ပါမောမှုစိတ်နဲ့ပါအကုသိုလ်စိတ်7ဝိကုသိုလ်စိတ်အကျဉ်း21ပါဘာတွေလဲလို့ရေးတွေ့ရင်ဇယားမှာပြန်ကြည့်လိုက်ဇယားရဲ့ဒုတိယအလှလေးကြည့်လိုက်ကြကုသိုလ်စိတ်အကျဉ်း21ပါသည်ဘာတွေလဲကျွန်မကိုခေါ်ပေးပါအ
ကုသိုလ်စိတ်ရှိပါ
ဆိုရင်ကုသိုလ်စိတ်အကျဉ်း21ပါးသည်ဘယ်အကြောင်းဖြစ်တာလဲလို့ကြည့်ကြည့်လောကုတ္တရာကုသိုလ်စိတ်အကျဉ်း4ပါးလို့ထည့်လိုက်တာ ਨੇ ကုသိုလ်စိတ်သည်အကျဉ်း4ပါးဆိုတာကုသိုလ်စိတ်အကျဉ်း21ဆိုတာဖြစ်သွားတယ်ကုသိုလ်စိတ်အကျဉ်း21ကိုရေတွက်ပါဆိုသတိထားသူ့ကိုရေတွက်လိုက်အကောင်လုံးကုနာမည်ပါရလိမ့်မယ်မျိုးရိုးသည်ကုသိုလ်မျိုးရိုးကြီးပဲဖြစ်ရအဲ့ဒီရေတွက်တဲ့ရေတွက်မဟာကုသိုလ်လို့ပြောရင်တရေနှုတ်ကနန်းရပြီတာဘလောက်ရှင်ရူပကုသိုလ်ငါ အရူပကုသိုလ်လေးလောကုတ္တရာကုကျင
်း
လောကုတ္တရာကုကျင်းလို့ဆိုလိုက်ကုကျင်းစွာဖြစ်တော်မယ်ကုသိုလ်စိတ်အကျင်း20နဲ့တပါလို့ကုသိုလ်စိတ်အကျင်းပေါင်းဘယ်လောက်လဲ20အဲ့ဒီကုသိုလ်စိတ်အကျင်း21ဆိုတာလောကုတ္တရာကုကျင်းထည့်လိုက်လို့တကယ်လို့ဒီနေရာမှာလောကုတ္တရာကုသိုလ်အကျင်း20ဆိုတာလဲထည့်လိုက်ရောကုသိုလ်စိတ်အကျဲ30ဘာလို့ဖြစ်တာလဲဆိုလွယ်လွယ်လေးပဲဒီဟာလေးကိုအမြဲမှတ်ထားဒါသည်လောကီလေကာမကုသိုလ်က8ရူပကုသိုလ်က5အရူပကုသိုလ်က
4
ဒါဆိုရင်ကာမရူပအရူပလောက3ပါးမှာလဲစေမဲ့ကောင်းမှုကုသိုလ်ပေါင်းသည်19နဲ့ဒါကြောင့်လောကီကုသိုလ်ဘယ်နှပါးဟုတ်ရဲ့လားဓမ္မမိတ်ဆွေများဟုတ်လားလောကီကုသိုလ်ပေါင်းဘယ်လောက်လဲ19ပါးလောကီကုသိုလ်ဆိုတာကာမတုဂရိဘုံကိုလဲစေမဲ့ကုသိုလ်က8ရူပဘုံကိုလဲစေမဲ့ကောင်းမှုက5အရူပဘုံမှာလဲစေမှာဒါဆို32ဘုံမှာမကောင်းတဲ့ဘုံကအပယ်လေးပေါ့ဟုတ်လားဟုတ်လားဟုတ်ရဲ့လားမသိဘူးမကောင်းတဲ့ဘုံကမကောင်းတဲ့အပယ်လေးဘုံဆိုတာဘသူကြောင့်ရောက်တာအကုသိုလ်ကြောင့်အခုကုသိုလ်တွေကြီးပဲပြောတော့မှာဟုတ်လားဒါဆိုရင်32ဘုံမှာအပယ်လေးဘုံနှုတ်ထည့်လိုက်ပါအောင်31တွေက4နှုတ်29ဟုတ်ရဲ့လားဟုတ်ရဲ့လား29ကိုရေတွက်ကြည့်ကာမတုဂရီက9ဘုံရူပက16ဘုံအရူပကပေါင်းလိုက်ရင်29ဘုံပေါင်း31ရှိတယ်ဘုံ31ထဲကမကောင်းတာကအပယ်က4ဘုံအပယ်4ဘုံကိုတနည်းအားဖြင့်ပြောရင်ဒုဂတိလို့မသုံးလားဒုစာမကောင်းဘူးဂတိစွာလာရတဲ့ဂတိစွာဂါငယ်ရေကတာဝင်ဘူးရေလုံးရေတင်တိဂတိစွာလာရသွားရဟုတ်ပြီနော်လာရဆိုတာဟလာတေးပြီးဘယ်ဘဝကိုသွားတယ်ဆိုတာလာရလို့သုံးတယ်လာရဆိုတာသွားရပဲနော်ဒါကြောင့်ဂတိဆိုတာဂါငယ်နဲ့ဂတိဆိုရင်လာရသွားရကာကြီးနဲ့ရေးရင်နှုတ်ဂတိသစ္စာနှုတ်ဂတိသစ္စာဒါကြောင့်တယောက်နဲ့တယောက်သစ္စာပြုတယ်လို့ပြောရင်ဘာပြောတာဂတိသစ္စာဂတိသစ္စာသွားလို့မှားသွားမင်းကိုငါဂတိပေးတယ်ဆိုရင်တော့မင်းသွားပြီတော့စလုံးပေါင်းတတိထားတယ်မင်းကိုငါဂတိပေးတယ်ဖြစ်ရမှာသဘောပါမင်းကိုငါဂတိပေးဒါပေမဲ့ရေးတော့အမှန်ဖတ်တော့အတန်ဆိုတာမြန်မာတွေကအာရပါရလေးမှကြိုက်တာဟုတ်လားအဲ့တော့မင်းငုံကဂတိပေးတယ်ဆိုပါဇက်ကစိုးလို့မကောင်းမင်းငုံကဂတိပေးတယ်ဒါမဲ့စလုံးနဲ့ရေးရင်တော့သတိထားမင်းငုံကကာကြီးနဲ့သွားမယ်နားလည်ပြီနော်အဲ့တော့ကြုံလုံးထည့်ပြောတာဒါဆိုရင်မကောင်းနဲ့သွားရရှိရင်ဒုဂတိဟုတ်လားဒုဆိုတဲ့အတွက်ကြောင့်ခန်းငယ်တစ်လုံးဆင့်လိုက်တော့ဒုဂတိဒါဆိုရင်ကောင်းသောလာရကောင်းရင်ပါဠိမှာသူ့လို့သုံးတယ်ဟုတ်လားမကောင်းတဲ့စိရဲဆိုရင်ဒုက္ခဒုက္ခကောင်းတဲ့ချမ်းသာဆိုရင်ဒုက္ခသူ့ကိုခလို့ဒုက္ခပြောတာမဟုတ်ဘူးဟုတ်ပြီနော်ချမ်းသာသူ့ဆိုတာကောင်းသောသိရနော်မကဒုဆိုတာမကောင်းသောအကျင့်ကိုပါဠိလိုဇယက်အကျင့်ကိုပါဠိလိုဇယက်မကောင်းခြင်းဒုဇယက်ကောင်းခြင်းဒါပဲပါဠိရသဘောလေးသိရင်လွယ်သွားပြီအဲ့တော့ဘယ်ဘယ်တွေရောက်သွားလဲမသိဒီကနေပြောတော့ဒါဆိုရင်32ဘုံမှာမကောင်းတဲ့ဒုက္ခတိက4ဘုံဆိုရင်ကောင်းတဲ့သူဂတိက28ဘုံမကြမ်းလားအဲ့ဒီ28ဘုံကိုကြည့်လိုက်ရင်ကာမသူဂတိက9ဘုံဗျမဘုံက
20
ဟုတ်တယ်ဟုတ်ဗျမဘုံ20ကိုထက်ခွဲရူပက16အရူပကဒါဆိုရင်အပယ်ဆိုတဲ့ဒုက္ခရီဘုံကိုရောက်တာဘယ်အကြောင်းကြောင့
်
ဒါဆိုရင်အကုသိုလ်စိတ်12ပါးကိုပြုလုပ်လို့ရှိရင်ဘယ်ကိုကြအ
ဲ
့ဒီအကြောင်းကိုသင်တာဘုံပိုင်းမယ်ဘုံပိုင်းမှာအပယ်လေးဘုံကိုရောက်စေတာဘယ်အကုသိုလ်ကံနေပါလို့သင်တော့မယ်ဟုတ်ပြီနော်ဒါဆိုရင်ကောင်းတဲ့ဒုက္ခရီ28ဘုံကိုရောက်မှာဘယ်ကံနေကြအဲ့ဒီကုသိုလ်ကံနေကြအဲ့တော့ကုသိုလ်စိတ်ဒီအချင်းဘလောက်ရှိ21ပါးအဲ့ဒီ21ပါးထဲမှာလောကီကုသိုလ်ဒီ18အကျမ်းမဲ့ပြောတော့မယ်အချိန်စီသွားပြီမဟာကုသိုလ်စိတ်10ပါးကိုပြုရင်ကာမတုဂရိ9ဘုံကိုရောက်မယ်ရူပကုသိုလ်5ပါးကိုလုပ်ရင်ရူပ16ဘုံကိုရောက်မယ်အရူပကုသိုလ်4ပါးကိုလုပ်ရင်အရူပ4ဘုံဆိုတော့ ตุกติอารมณ์บางกามกุตุกะ4รูปกุตุกะ5อรูปกุตุกะ4ป้องไล่โลกิกุตุ18โกปิゅยีตุกติ28บงโกย่องရှင်းနေနော်ဒါဆိုရင်လောကုတ္တရာကုသို20ကိုလှုပ်လို့ရှိ30တဘုံကိုလဲမာလားလွတ်မာလားလွတ်သွားပြီဒါကိုသိနေရမယ်ဟုတ်ပြီနော်အဲ့တော့ကျမတို့မနက်ဖြန်မှာဆက်ကြဆိုအချိန်ပြည့်ပါလို့